အာဖဂန်နစ္စတန်က18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရည်ရွယ်ပြီးစစ်သွေးကြွအုပ်စုနဲ့စတင်ညှိနှိုင်းနိုင်ရည်အတွက်တာလီဘန်နဲ့တိုက်ရိုက်ဆွေးနွေးရေးကြိုးပမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိတ်တန့်တပ်တမန်တွေကိုညွှန်ကြားထားကြောင်းအမေရိကန်ထိတ်တန့်သတင်းစာကြီးတစ်စောင်ကဖော်ပြပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်အာဖဂန်ဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့အပြောင်းအလဲဖြစ်တယ်လို့ New York Times သတင်းစာကမနေ့တင်းကနေနေ့တုန်းကဖော်ပြတာဖြစ်ပါတယ်။အမေရိကန်ကြီးရန်ရာရှိတချို့နဲ့အာဖဂန်တာဝန်ရှိသူတွေအတီးပြုတ်တယ်လို့လည်းသတင်းစာကပြောပါတယ်။အမေရိကန်ကြီးရန်ရာရှိတွေလည်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့မှာလက်တလောရှိနေပြီးဓာတ်ရိုက်ဆွေးနွေးပွဲတွေပြင်ဆင်နိုင်ဖို့နှစ်ဖက်စလုံးကအရေးပါတဲ့ပုံကိုယ်တွေနဲ့ဆွေးနွေးနေတယ်လို့လည်းသတင်းစာကဖော်ပြထားပါတယ်။စစ်ပွဲတွေငြင်းအေးသွားစေရေးသဘောတူညီချက်တစ်ခုထွက်လာဖို့နဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်ဒီလမ်းကြောင်းတစ်ခုပဲရှိတယ်ဆိုတဲ့အယူအဆကအမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေကြားမှာပိုပြီးတော့ကြီးထွားလာနေတာကအမေရိကန်တို့ဆက်ဆက်ဆွေးနွေးမှုတွေမှာပိုပြီးထိတွေ့ပါဝင်လာဖို့ဖြစ်လာတာလို့လည်းသတင်းစာကဖော်ပြထားပါတယ်။တာလီဘန်တို့ဘက်ကတော့အာဖဂန်ဆိုရဟာအနောက်နိုင်ငံတွေရဲ့ရုပ်သေးအဖြစ်ပြောဆိုပြီးအမေရိကန်နဲ့နေတိုးမဟာမိတ်တွေဘက်ကတိုက်ခိုက်မှုရပ်မှဆွေးနွေးမယ်လို့အကြေညာပြောဆိုထားပါတယ်ရှင်။